မြန်မာနိုင်ငံမှာကိုဗစ် -19 ဒီပီလူနာတဲ့သုံးဦးထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူစုစုပေါင်း192ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမေလ19ရက်နေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ18ရက်နေ့ကတက်ခွဲနမူနာစုစုပေါင်း969ခုကိုစစ်ဆေးခဲ့တာကအခုလိုသုံးဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ရောဂါပိုးကူးစက်ခံရသူတွေရဲ့သုံးဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာတဲ့အမျိုးသားတွေဖြစ်ပြီးအသွားလာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။သူကတော့အသက်50ရွယ်ရှိပြီးမကွေးတိုင်းတောင်ရင်းကြီးမြို့နယ်မှာဖြစ်ပြီးအသက်25နှစ်အရွယ်အမျိုးသားကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်နဲ့အသက်20အရွယ်လူနာအမျိုးသားကတော့အေယာဝတီတိုင်းပန်းတနော်မြို့နယ်ကဖြစ်ပါတယ်။မေလ19ရက်နေ့ထိယောဂကုသခံရသူတွေက102ဦးကယောဂဖို့ကင်းစင်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မလာနောက်ပိုင်းကစလူတက်ခွဲနမူနာစုစုပေါင်း15,000ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးဆောင်ကြည့်လူနာပေါင်းက4,300ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။တက်ခွဲအတီးပြူလူနာတွေကဗိုင်းရပ်စ်ကြောင့်တည်ဆုံးတယ်လို့အတီးပြူကြေညာထားသူက6ဦးရှိပါရဲ့ရှင်။